ဗြိတိသျှသမိုင်းမှာအနှစ်80ကြာနန်းသက်အရှိဆုံးဒုတိယမြောက်အဲလိဆဘတ်ဘီမာကြီးဟာတတ်တော်96နှစ်အရွယ်စက်တင်ဘာလ10ရက်မနေ့ကြာသပတေးနေ့ကကွယ်လွန်သွားပါတယ်။ဗြိတိန်နဲ့ဒနသဟာယနိုင်ငံတွေရဲ့အုပ်ဆောင်အကြီးအကဲဖြစ်တဲ့ကမ္ဘာတဝန်းကနေလေးစားချရတဲ့ဘီမာကြီးအဲလိဆဘတ်ရဲ့ legacy ကောင်းမွေဆိုးမွေတွေနဲ့ပတ်သက်လို့ဗြိတိန်ဘီမာကြီးကနေအရက်သားတွေကိုချီးမြှင့်တဲ့ OBE Order of the British Empire သူကျုံစုတစိတ်ချီးမြှင့်ခံရသူဒေါ်တင်ထားဆွေကို VOA မြန်မာပိုင်းအက်ဒီတာဒေါခင်စိုးဝင်းကဆက်သွယ်ပြီးဆွေးနွေးထားတာရှုစားနာဆင်ပါရှင်
။ဒီဗြိတိန်ဘီမာကြီးဟာဗြိတိန်နိုင်ငံတွေမကဘင်းနဲ့ပေါ့နော်။ဒီဩစတြေးလျကနေဒါအပါအဝင်ဒနသဟာယနိုင်ငံ14နိုင်ငံရဲ့အဓိပတိလည်းဖြစ်တယ်။နောက်ပြီးတော့အိန္ဒိယနိုင်ငံအပါအဝင်နိုင်ငံပေါင်း54နိုင်ငံရဲ့ခေါင်းဆောင်တူလည်းဖြစ်တယ်။အရှင်ကမ္ဘာလူဦးရေ 1.5 ဘီလီယံရဲ့ခေါင်းဆောင်တယောက်အဖြစ်နဲ့လည်းလေးစားကြရတယ်ပေါ့နော်။19ရာစု20ရာစုခေတ်တွေမှာတော့ဒါ British Colony နဲ့ချက်ဆိုပြီးတော့အလုံးကဟိုပြစ်တင်ခဲ့ကြတာလည်းပါရှိရှိပေမဲ့လို့အခုဒီ27ရာစုနောက်ပိုင်းမှာတော့ BMI ကြီးကိုကမ္ဘာလုံးကအနေနဲ့လေးစားကြတယ်အားလုံးကလည်းသူ့ကိုစချစ်ချစ်ခင်ရှိကြတယ်ပေါ့သူကစက်တရီလည်းရှိတယ်ပြီးတော့တိတ်ခါတမာတိလည်းရှိတယ်ပေါ့နော်ဟိုဖုံးကြည့်ပြီးတက်ရှိတယ်96နှစ်တိအသက်လည်းရှိခဲ့တယ်ပေါ့နော်သူထားရခဲ့မဲ့ဒီကဘာကြီးအတွက်အမွေနှစ်ကဘာရင်းညာဖြစ်နေရှင်
တော့ကင်ဆိုးဝင်းပြောတယ်လို့ပဲသူဟာတိလလုံနေတိလကောင်းနေပြီးမှကြီးဖြစ်တယ်ဒါပေမဲ့သူရဲ့ထူးခြားချက်ကဘရင်စနစ်ဗြိတိန်နိုင်ငံမှာစီးရင်ခံဘရင်စနစ်ကျင့်သုံးနေဒီစီမင်းခံဘရင်စနစ်ကိုတိကျန်ခိုင်မအောင်သူလွတ်နိုင်ခဲ့တယ်။ကင်းနီဗြိတိန်နဲ့လယောနီထွေတဲ့ဘရင်စနစ်ကိုသူချမှတ်ပေးခဲ့တယ်။ပြောင်းလဲလာတဲ့ခင်းနဲ့အညီသူ့ရဲ့ဒီဘရင်စနစ်ကိုလည်းပြောင်းလဲပေးလိုက်တယ်။ဥပမာပြောရမယ်ဆိုလို့ရှိရင်ဘီမာကြီးကနိုင်ငံရေးမှာဝန်ရောက်ဆက်ဖက်နိုင်ခြင်းမရှိဘူး။သူတို့ဒီကချမှတ်ထားတဲ့စီမင်းဥပဒေတွေအရာသို့တော်လည်းပဲလိုအပ်လာလို့ရှိရင်နှုတ်အဖြစ်တော်၎င်းကိုအမှုရာအဖြစ်တော်၎င်းသူကဝင်ရောက်ပြီးတော့သူသူ့ရဲ့ဆန္ဒကိုထုတ်ဖော်လေးရှိတယ်။အဲ့တော့ဒီဒီလိုသူ့ညာနဲ့သူနေတဲ့အချိန်တန်လို့ရှိရင်သူပြောเสียရှင်ပြောတယ်။အဲ့ဒီအချက်ကလူတွေရဲ့လေးစားမှုကိုသူရရှိတယ်။ဒီအချက်ကြောင့်သူလူတွေရဲ့လေးစားမှုရရှိတယ်။နောက်တစ်ချက်ကလည်းကမ္ဘာနိုင်ငံကြီးကိုသူကအင်မတန်မှပဲနိုင်နိုင်မင်းမင်းကြွညံ့ကြင်ကြင်လေ့လာထားတဲ့သူဖြစ်တယ်။ကမ္ဘာကောင်းဆောင်နေနဲ့တွေ့တဲ့အခါမှာသူ့ရဲ့ဒီနိုင်ငံကြီးနဲ့ပတ်သက်ပြီးတော့ကမ္ဘာနိုင်ငံကြီးနဲ့ပတ်သက်ပြီးတော့သူ့ရဲ့ကြွမ်းကျင်မှုသူ့ရဲ့ဒီတုံ့ပြန်နိုင်မှုအားပေါ့နော်။ဒါတခြားမလို့ကမ္ဘာကောင်းဆောင်နေရလေသူနဲ့တွေ့တဲ့အခါမှာသူ့အပေါ်မှာဒီတမဘီမိုက်တူအနေနဲ့ကမကပဲနဲ့နိုင်ငံကြီးအရာဆွေးနွေးနိုင်တဲ့ပုဂ္ဂိုလ်ကြီးတယောက်အနေနဲ့သူ့ကိုလက်ခံကြတယ်လေးစားကြတယ်အဲ့တော့ဒီအချက်နှစ်ချက်ကြောင့်ပေါ့နော်သူကခင်နဲ့အညီတွေ့တော့နိုင်တဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ကဘာပေါ်မှာသူကထင်ရှားတဲ့အင်မတန်မှာပဲလေးစားကြည်ညိုခံရတဲ့ပုဂ္ဂိုလ်အနေနဲ့သူ့ကိုလက်ခံကြတာဖြစ်တယ်
ဟုတ်ကဲ့ပါဒီနောက်ကဟာနိုင်ငံတချို့နိုင်ငံတွေကလည်းပေါ့နော်ဒီဗြိတိန်ဘီမာကြီးကိုသူတို့ရဲ့နိုင်ငံအကြီးအကဲခေါင်းဆောင်အဖြစ်နဲ့မထားတော့ဘူးသူတို့ Republic လောက်တော့မယ်ဆိုပြီးတော့ပြောနေတဲ့နိုင်ငံတချို့လည်းရှိပါတယ်အဲ့ဒါကြောင့်လည်းပေါ့နော်ဒီတပည့်မြောက် Charles ဘရင်တက်လာတဲ့ခါကြလို့ရှိရင်များနေနေဒနသဟာနိုင်ငံများဟိုတစားစီပြိုကွဲမဲ့အလားအလာများရှိနေလားလို့ပါ
အဲ့ဒီလိုအတန်ကြီးရထွက်နေတယ်တချို့နိုင်ငံတွေကပေါ့နော်မြန်မာကြီးကနေပြသူ့ရဲ့အုတ်ရှောင်အဖြစ်နဲ့အဲဒီရက်တည်နေတာကိုသူတို့လက်မခံကျင်တော့ဘူးဆိုတော့အတန်ကြီးထွက်နေတယ်သို့တော်လည်းပဲဒီဒနာကဟာရနိုင်ငံတွေနဲ့ဗြိတိန်နဲ့နိုင်ငံရေးအရာစီးပွားရေးအရာပေါ့နော်တန်တမာရေးအရာဆက်ဆံရေးတွေကအများကြီးရှိတဲ့အတွက်ဒီလုံးဝတိကျလွတ်လပ်တဲ့နိုင်ငံတွေအဖြစ်ဒီရက်တည်မယ်ဆိုလို့ရှိရင်တော့အချိန်ယူရအောင်မယ်လို့ထင်တယ်။သို့တော်လည်းပဲခေတ်ကြီးကပြောင်းလဲလာတဲ့အတွက်ဒီဒနတဟာယနိုင်ငံတချို့ကဒီအဖွဲ့တွေကနေခွဲထွက်သွားဖို့သွားနိုင်ပါတယ်။ဒီလိုခွဲထွက်သွားမယ်လို့လည်းဒီဗြိတိန်နိုင်ငံကနေပြီးတော့ဟိုမျှော်လင့်ထားပုံရတယ်။နောက်ပြီးတော့ပြင်ဆင်ထားပုံလည်းရပါတယ်။ဒီဗြိတိန်နိုင်ငံမှာနော်ဘီယင်စနစ်ကိုစီးနင်းတဲ့ဘီယင်စနစ်ဒီဆောက်ထားတာဘီမာကြီးလက်ထက်မှာခင်မီဗြိတိန်နိုင်ငံကြီးတည်ထောင်တဲ့အခါမှာသူကနေပြီးတော့ဥဆောင်ပြီးတည်ထောင်သွားတယ်။လူအများစုကဒီမှာလူအနည်းချင်းကသာလျှင်ဘီယင်စနစ်ကိုကန့်ကွက်တာမလိုလားဘူးဆိုတဲ့ဆန္ဒထုတ်ပေါ်တာရှိတယ်။လူအများစုကတော့စီးနင်းခံဘီယင်စနစ်ကိုလုံးဝလက်ခံတာတွေ့ရတယ်။အဲ့တော့မနေ့ကဘီမာကြီးနိုင်ရဆန်သွားတယ်ဆိုတဲ့သတင်းနဲ့ထွက်လာတော့တော်တော်များများကတခါလေဟိုအင်မတန်ဝင်းနေပြီးတော့ဟိုငိုကြတယ် တော်တော်လေးကိုယူကျုံးမရဖြစ်ကြတယ်။မိခင်တယောက်ဆုံးရှုံးသွားလို့ခံစားရတယ်။တိတိတရာကိုတွေ့ရတယ်ပေါ့တကယ်တနိုင်ငံလုံးမှာယူကေနိုင်ငံတနိုင်ငံလုံးမှာအဲ့လိုပြင်းမာကြီးဆုံးသွားတာတော့တုံ့ပြန်လိုက်တာတွေ့ရတယ်။
ဒေါက်တင်ထားဆွေကိုဒေါက်တင်ဆိုးဝင်းကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။